ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒေသရဲရွာသားတွေဖမ်းဆီးခဲ့ရတာမတရားအတင်းဆက်သွယ်မှုဥပဒေပုံမှားနဲ့တရားဆက်ဆိုခံနေရတာတွေရှိနေပါတယ်။ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းချီဆိုင် view မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရရှင
်။ဟုတ်ကဲ့ပါဒီကနေ့အင်္ဂါနေ့မနက်ကဗုဒ္ဓတော်မြို့နယ်ဘက်မှာနှစ်ဖွဲ့ပွဲကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်းက PVA ကိုပြောပါတယ
်ဒီမနက်ကလာတဲ့တရင်တွေဆိုတော့ဟိုဘက်မှာတိုက်ပွဲဖြစ်နေတော့ကြတယ်မနက်ရှိနေလောက်မှာဒီပထမရွာရှိတဲ့မှာတိုက်ပွဲဆိုင်ကြတယ်လို့ပြောတယ်ရှိတဲ့မှာဗနက်တန်ကြီးကြားမရလို့အင်းညာရွာတွေကပြန်ပြောတယ်မနက်ရှိနေမှာလေ
ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓတော်မြို့နယ်ရေလဲချောင်းကျေးရွာမှာရခိုင်တပ်မတော်နဲ့မြမတ်တပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးတရက်ပြင်ကျေးရွာအုပ်ချုပ်ရေးမှူးပါဝင်လူ15ဦးကိုအမှတ်3နယ်ရဆောက်တပ်ကလည်းဖမ်းဆီးသွားခဲ့ပါတယ်။14ရက်နေ့ညနေပိုင်းမှာ73ဦးကိုပြန်လွှတ်ပေးခဲ့ပြီးမဲ့လည်းကျေးရွာအုပ်ချုပ်ရေးမှူးနဲ့တခြားလူဦးကိုတော့မတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဥမောင်ကျော်ဆောင်ကဆက်ပြောပါရတယ
်။အဲဒါနဲ့ဒီမှာမင်းရစီလီယန်ပါပဲညနေခဏကြီးမှာစစ်တပ်ကပြန်လို့နောက်နှစ်ရက်ကိုသူတို့အမှုပြုတဲ့စစ်ကောင်တွေနဲ့မတရားတဲ့ဥပဒေပုံမှန်ထုတ်ပြန်လာတာဆက်လို့ဥမောင်ဆိုင်ကမောက်ကျော်ဝင်အဲ့ဒီနှစ်ရက်ကိုမတရားတဲ့ဥပဒေပုံမှန်စစ်ကောင်တွေရေးရတယ်
ဖမ်းဆီးသွားတဲ့လူတွေကိုရခိုင်တပ်မတော်နဲ့ဆက်သွယ်မှုရှိမရှိဖိတ်ခါပေးဖို့တာရှိမရှိစစ်ဆေးမေးမြန်းခဲ့တယ်လို့လည်းသူကဆိုပါတယ်။မနေ့ကတနင်္လာနေ့မှာလည်းတပ်မတော်နဲ့အေအေဖွဲ့တို့ကြားရတိတ်တံမြို့နယ်ကျိန်တရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဒေရက်ခန်ခြံရမနှူးကိုတပ်မတော်ဘက်ကခေါ်ယူသွားပြီးဒီကနေ့ထိလွတ်လာတာမရှိသေးဘူးလို့အဖမ်းခံရသူမိသားစုနဲ့တွားရောက်တွေ့ဆုံခဲ့တဲ့ရတိတ်တံပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ်
။ရှင်းမာကြီးလောက်မှာတိုက်ပွဲဖြစ်တယ်လက်နဲ့အဖန်နဲ့ကြားတဲ့အဲသူတို့ကသူရဲ့ခြံမြေခြေမှာပုံအောင်ခဲ့တယ်လို့ပြောပါတယ်အဲ့မှာနိုင်ဝယ်တော့ဖြစ်ပြီးတော့သူတို့တိတ်တော့တယ်သူတိတ်တာကြော်ရင်တယောက်ရင်နှစ်ယောက်ပါအဲ့မှာနှစ်ယောက်ကပုံအောင်နေတယ်ခက်လာတဲ့အခါမှာတက်မတော်ဖက်ကလာတာနဲ့သူတို့ကိုမြင်တော့အဲ့ဒါနဲ့သူတို့ကိုခေါ်တော့တဲ့သဘောဖြစ်သွားပါတယ်ဒီနေ့အချိန်ဖြစ်ပေါ့နော်သူတို့နဲ့အသက်တွေအများပေးဘူးဆိုတဲ့အကြောင်းကိုတော့ကျမတို့ကလည်းချိန်သာကြေရောကသူတို့မိသားစုတွေနဲ့တော့ရောက်သေးဆုံးခေလို့သိခင်ရပါတယ်ရှင်သူတို့ပြောတာတော့တက်မ20နှစ်ကလို့ပြောပါတယ်ပြောသားတွေတော်တော်များများလဲတော်တော်လေးကိုဟိုကြောက်နေနေတဲ့အနေထားကိုလည်းကျမတို့မျက်မြင်ကိုတွေ့ပေါ့နော
်လက်ရှိရခိုင်ပြည်နယ်တွင်းမှာမြမတော်မတော်ဘက်ကစင်အားတွေတိုးချက်ပို့ဆောင်လာတဲ့အတွက်စစ်ရှိန်ပုံမြင့်လာနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်အခုဒီဇန်နဝါရီလ4ရက်နေ့ဖြစ်စဉ်နောက်ပိုင်းမှာနော်ဗမာတပ်မတော်ဖက်ဆန်းနေပြီးတော့ခိုင်ပြည်ကျင်းတွေကိုပေါ်တဲ့ဥစ္စာကတော့တမဖင်းနေနဲ့တမကိုကိုဒီတခြားတမတွေကလည်းဒီခေါင်းနှုတ်အင်အားတွေပေါ့နော်ဒီနေ့ဒီဆိုလို့ရှိရင်တော့ဟိုအင်အားက4000ကျော်သူတို့ထားပြီးတော့ပို့ထားတယ်ကြာနော်ဒီခိုင်ရှင်းနေတာကိုအဲဒီရဲ့ပိုင်းမှာတော့ခိုင်တပ်မတော်နဲ့နော်ဒီရေပြင်တိုက်ပွဲတွေကတော့ဒါတနေ့တည်းပို့ပြီးတော့ဒါပြင်းထန်လာနေတယ်ကြာအိတ်ပွဲအရေးတက်ကလည်းပို့ပြီးတော့များလာနေတယ်ပို့ပြီးတော့သိချင်ရင်လာတာပေါ့
ဇန်နဝါရီ17ရက်နေ့ကနေ14ရက်နေ့ထိ4ရက်သာကာလတွင်အေအေဖွဲ့နဲ့တမတော်တို့ကြားဗုဒ္ဓတော်မြို့နယ်ကြောက်တော်မြို့နယ်နဲ့ရတိတ်တော်မြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားနေခဲ့တယ်လို့တနင်္လာနေ့ညမှာအေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွင်မြမတော်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများနေတယ်လို့အေအေဘက်ကထုတ်ပြန်ထားပြီးမဲ့တီးခြားတီမပြုတ်နိုင်သေးပါဘူးအေအေဖွဲ့ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းခေါ်သွားတဲ့ဆိုတဲ့တွင်နဲ့ပတ်သက်ပြီးအတီးပြုတ်ဖို့နဲ့နောက်သားချက်လက်တွေသိရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်သွင်းရေးမှူးကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး